တောတာရှင်များရှင်ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကမောင်နှောဒေသအတွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုနောက်ပိုင်းမောင်နှောမြို့နယ်မှာနိုင်ငံသားစီစစ်ခံရမဲ့သူတွေကင်ဆောင်မဲ့တပ်တွေကန်ကပ်ပြား NVC ကတ်တွေထုတ်ပေးခဲ့ရမှာအဲ့ဒီကတ်တွေကိုမထုတ်ယူဖို့နိုင်ငံသားမဖြစ်သေးတဲ့ဒေသခံမွတ်စလင်တွေကိုအကြမ်းဖက်သမားတွေကချိန်းချောက်ပြောဆိုတာတွေရှိနေတယ်လို့လူ့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကပြောခဲ့ပါတယ်။အောက်တိုဘာလ12ရက်နေ့ကနေ18ရက်နေ့အထိမောင်နှောဒေသအတွင်းနေထိုင်သူတွေကိုလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနက NVC ထုတ်ပေးရေးကွင်းစင်းဆောင်ရွက်ခဲ့ရမှာလူဦးရေ100လောက်ကိုစီစစ်ပြီးတော့ထုတ်ပေးနိုင်ခဲ့ပါတယ်။ NLD အစိုးရစတက်ကလေးကဆိုရင်မောင်နှောဒေသမှာတင်စုစုပေါင်း NVC ကတ် 1,000 ကျော်ထုတ်ပေးနိုင်ခဲ့ပါပြီ။ဒါပေမဲ့ဒီနေ့ထိလည်းအဲ့ဒီကတ်ပြားကိုလက်ခံဖို့ငင်းဆန်နေသူတွေရှိပါသေးတယ်။အဲ့လိုကွင်းစင်းဆောင်ရွက်နေစဉ်ကာလအတွင်းNVC ကတ်ကိုလက်မခံဖို့သွေးထိုးတာချိန်ချောက်တာတွေရှိနေတဲ့အကြောင်းလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်ကျန်းကပြောခဲ့ပါတယ
်။အဲ့ဒီချိန်ချောက်မှုကတော့တော်တော်လေးများပြားပြီးတော့ပြင်းထန်နေတဲ့အနေအထားရှိတယ်ဗျ။ AIS ရဲ့စက်ဖက်အဖွဲ့ရဆိုလို့ရှိရင်အဲ့ဒီမှာ AIM ရှုံးမယ်လို့ဟို level ကြီးမယ်လို့ဒီလိုနည်းပဒနဲ့ချိန်ချောက်ပြီးတော့ကျွန်တော်နဲ့ပူးပေါင်းဆောင်ရွက်တဲ့ရွာလူကြီးတွေလည်း18ယောက်လောက်အသက်ဆုံးရှုံးခဲ့တဲ့အခြေအနေတွေဖြစ်ပြီးတော့တောယောက်ကလည်းပျောက်နေတဲ့အနေအထားတွေဖြစ်ပါတယ်ဗျ။ချိုးဖွဲ့သီးတွေကလည်းဒီ MBC ကလုတ်တာနဲ့ပတ်သက်ပြီးပူးပေါင်းပါဝင်ဆောင်ရွက်ခြင်းမပြုဘူးကန့်ကွက်ထားတဲ့ဟာတွေကလည်းရှိနေတယ်ဗျ။အဲ့လိုအနောက်ရှိတွေများတဲ့အတွက်ကပြည်ပကဖြစ်ပွားပြီးနောက်ပိုင်းမှာတော့အကဲတာတော်တော်ခက်ခဲပြီးတော့တော်တော်ကိုအစည်းအဝေးကချဆင်းသွားတယ်ဗျ။အခုမှဖြည်းဖြည်းချင်းပြန်ပြီးတော့ဌာနဆိုင်ရာတွေအကူအညီနဲ့ဒီဒေသခံတွေကိုသဘောပေါက်နားလည်အောင်ရှင်းပြပြီးသူတို့လည်းလုံခြုံရေးပေးပြီးတော့အဲ့ဒီချိန်ချောက်တဲ့လူတွေကိုလည်းရှာဖွေဖော်ထုတ်ဖန်ဆီးတာတွေလုပ်ပြီးချင်းချင်းတို့တောင်ပြန်လုပ်နေရတယ်ဗျ
။ဒေသခံတွေဟာနိုင်ငံသားစီစစ်ဖို့ဖြတ်တန်းရမယ့်လုပ်ငန်းစဉ်အဆင့်ဆင့်ကိုနားမလည်ကြတဲ့အတွက်အခုလိုငင်းဆန်နေတာဖြစ်တယ်လို့မောင်တော်မြို့နယ်မှာနေထိုင်တဲ့ကိုမောင်နီကပြောပါတယ်
။လာဝကပင်နေမှုကရိုင်းမှုပါတယ်မောင်တော်က MBC ပဲရမယ်မင်းတို့မှဒီဥစ္စာခံရမယ်နောက်ပြီးတော့နိုင်ငံသားစာချောက်ရမှာပထမ MBC ပဲခံရမှာအတားအမယူရမယ်မပြောဘူးမင်းတို့သဘောဝင်လက်မယုံလည်းမင်းတို့သဘောပဲအဲ့လိုပြောတာလေသူတို့ကကျွန်တော်တို့ဒေသခံပြောနေတာကကျွန်တော်တို့ကဒီနိုင်ငံမှာမွေးတယ်နေတယ်အများကြီးချပြီးအဲ့ဒါ MBC လာမခံဘူးကျွန်တော်တို့နိုင်ငံသားကားပဲလာခံမယ်အဲ့လိုပြောတယ်အဲ့လိုလို့ရှင်ကပထမဆုံးဒီဥစ္စာယူရမှာဒုတိယပိုင်းအဲ့ဒီရှောက်လာတင်ရမှာနိုင်ငံတော်သူတို့ကကိုယ်ကပြောလို့သူတို့ကနားမလည်ဘူးဒေသခံ
လက်တလောရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့် NVC ကတ်ဟာရခိုင်ပြည်နယ်ထဲကမွတ်စလင်တွေအတွက်တည်ထောင်ထုတ်ပေးတာလို့ထင်နေကြသူအတော်များများရှိပါတယ်။တကယ်တော့ NVC ကတ်ဆိုတာဟာမြန်မာနိုင်ငံထဲမှာနေထိုင်ပြီးဘလို့တပ်တည်ခံအထောက်အထားမှမရှိသူအားလုံးအတွက်ဖြစ်ပါတယ်။မြန်မာနိုင်ငံအရှေ့ပိုင်းရှမ်းပြည်နယ်အတွင်းမှာဆိုရင်ဘလို့တပ်တည်ခံအထောက်အထားမှမရှိတဲ့အတွက် NVC လက်မှတ်နဲ့နေထိုင်သူတောင်းနဲ့တိမ့်နဲ့ချီရှိပြီးအများစုဟာကိုးကံလူမျိုးတွေဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့ကလူဝင်မှုကြီးကြပ်ရေးရုံးမှာNVC ကတ်ကင်ဆောင်ထားသူတွေနိုင်ငံသားလျှောက်ထားတာလစဉ်ယာနဲ့ချီရှိနေပြီးတော့လုပ်ငန်းစဉ်အတိုင်းအစဉ်စဉ်စစ်ဆေးလို့စီကန်းချက်နဲ့ကန့်ညီသူတွေကိုနိုင်ငံသားကတ်တွေထုတ်ပေးနေပါတယ်။လုပ်ငန်းစဉ်အရနိုင်ငံသားဖြစ်ခွင့်ဆက်လက်လျှောက်ထားနိုင်ဖို့အတွက် NVC လိုနိုင်ငံတွင်နေထိုင်သူဖြစ်ကြောင်းအထောက်အထားကတ်တစ်ခုခုရှိကိုရှိထားရမှာဖြစ်တယ်လို့အမြဲတမ်းအတွင်းဝန်ဦးမြင့်ကျိုင်းကပြောပါတယ်။
မြန်မာနိုင်ငံထဲမှာနှစ်ရှိလာများနေနိုင်ခဲ့ပြီးတော့ဘယ်ကတ်မှမရှိသေးတဲ့လူတွေကိုကျွန်တော်တို့ကစစ်စစ်ပြီးတော့ဦးစားပေးပြီးတော့ထုတ်ပေးနေတာဖြစ်ပါတယ်ဗျ။အဓိကတော့နေဆက်ဒေတာတွေပေါ့ခုနကလိုပေါ့နှစ်ရှိလာများရောက်ရှိနေတဲ့ခဲ့ပြီးတော့တချို့လဲတက်ဆိုင်ရာထုတ်ပေးထားတဲ့ကာဗျာတခုခုရှိတယ်တချို့လဲကာဗျာမရှိဘူးဆိုတော့အဲ့လူတွေအကုန်လုံးကိုကျွန်တော်တို့ကလောလောဆယ်တော့နိုင်ငံသားစစ်စစ်ခံမိပြီးတက်တိကံကာဗျာပေါ့ဒီ National Verification ကတ်ကိုကျွန်တော်တို့စစ်စစ်တွေ့ရှိရတဲ့များလူတွေအားလုံးထုတ်ပေးသွားမှာပဲဖြစ်တယ်။ဒါကြောင့်မှသာသူတို့ကဒါခိုးဝင်လာတဲ့လူလားအရင်ကဒီလိုရောက်ရှိနေထိုင်ခဲ့တဲ့လူလားဆိုတာကျွန်တော်ကခွဲခြားလို့ရရှိမှာဖြစ်တာပါဗျာ။သူတို့အတွက်ကလည်းဒီလိုကပ်ပြားရပြီးမှသာသူတို့အနေနဲ့ကဒီနိုင်ငံသားစစ်စစ်မှုခံယူပြီးတော့နိုင်ငံသားအခွင့်အရေးနိုင်ငံသားကတ်တွေကိုချက်လက်ပြီးတော့ရရှိတော့မှာဖြစ်ပါလေဗျာ
။လူမှုကြီးကြပ်ရေးရဲ့စည်ရင်းစရာတွေအရရခိုင်ပြည်နယ်ထဲမှာဘလို့အထောက်ထားမှမရှိပဲနေထိုင်သူ13,900ရှိတယ်လို့ဆိုပါတယ်။အဲ့ဒီ13,900သောသူတွေကိုဘလို့အထောက်အထားကတ်တစ်ခုခုမှမကင်မဲနဲ့မြန်မာပြည်ထဲမှာနေထိုင်ခွင့်ပေးမယ်ဆိုရင်နောက်ထပ်နှီးမျိုးမျိုးနဲ့ဝင်လာသူတွေနဲ့ရောထွေးသွားနိုင်ပါတယ်။ဒါကြောင့်မူလနေထိုင်ရင်းရှိပြီးသားသူတွေဟာကတ်တမျိုးမျိုးကိုမဖြစ်မနေကင်ထားမှသာသူတို့ဟာမြန်မာနိုင်ငံအတွင်းမှာတရားဝင်ရောက်ရှိနေတဲ့သူတွေဖြစ်ကြောင်းသက်သေပြနိုင်မှာဖြစ်ပြီးနိုင်ငံသားဖြစ်ဖို့ရှေ့ဆက်ဆောင်ရွက်နိုင်မှာဖြစ်ပါတယ်။ NVC ကတ်ရှိနေသူတွေနိုင်ငံသားဖြစ်ခွင့်လျှောက်ထားတဲ့အခါသူတို့ကို1982ခုနှစ်မြန်မာနိုင်ငံသားဥပဒေနဲ့အညီစီစဉ်မှုတွေဆက်လက်ပြုလုပ်သွားမှာဖြစ်တယ်လို့မောင်နှောခရိုင်ဒုတိယလာဝကမှူးဦးအောင်ခိုင်တန်းကပြောပါတယ်။
ကျွန်တော်ဟိုနေရှင်နယ်ဗီရီဂျင်ကတ်ဆိုတော့ပေါ့နော်ဒီနိုင်ငံသားစစ်စစ်ခံမှုဆိုရဲကတ်တော့ကျွန်တော်ထုတ်ပေးပါရတယ် အဲတော့ပြီးပြီးတော့သူတို့ကကျွန်တော်တို့ဒီလောက်ကဥပဒေအတိုင်းအတာတစ်ခုအနေနဲ့သူတို့ကဒီဘိုးဘွားပြီးရင်လက်ဖက်ကသူတို့နေထိုင်ခွင့်ရှိမရှိသေးစင်းမွေးစင်းပါညာအလုပ်ကြတော့ဆစ်ဆစ်ပြီးတော့ကျွန်တော်တို့လောက်ကဥပဒေနဲ့အညီဖြစ်ခဲ့လို့ရှိရင်နိုင်ငံသားဖြစ်ခွင့်နိုင်ငံသားပြုခွင့်ရှိပါလားခင်ဗျာ
1982ခုနှစ်ဥပဒေဆိုတာကိုလည်းလူအများကရခိုင်ပြည်နယ်ကအခြေအနေနဲ့တွဲညင်ကြပြီမဲ့အဲ့ဒီဥပဒေဟာလည်းနိုင်ငံအဝန်းကနေထိုင်ရာဒေသမတူလူမျိုးမတူတဲ့နိုင်ငံသားလျှောက်ထားသူအလုံးအတွက်ဖြစ်ပါတယ် NVC ကတ်လို့ခေါ်တဲ့နိုင်ငံသားစီစစ်ခံရမဲ့သူတွေအတွက်တည်တည်ခံကတ်ပြားဟာမြန်မာနိုင်ငံသားမဟုတ်သေးတဲ့သူတွေနိုင်ငံသားလျှောက်ဖို့အတွက်1982ခုနှစ်နိုင်ငံသားဥပဒေအရပထမဦးဆုံးနဲ့နောက်ဆုံးအခွင့်အလမ်းဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကပြောကြားထားပါတယ် NVC ကတ်ကိုင်ဆောင်ထားသူတွေဟာတက်ဆိုင်ရာပြည်နယ်ရဲ့လှုပ်ထုံးလုံနီးဥပဒေအရလွတ်လပ်စွာသွားလာခွင့်ရမှာဖြစ်ပါတယ်ရခိုင်ပြည်နယ်တွင်က NVC ကတ်ကိုင်ထားသူတွေကိုတစ်ဖက်နိုင်ငံပြန်ပို့မယ်ဆိုတာလုံးဝမဟုတ်တဲ့အကြောင်းနဲ့အဲ့ဒီစကားတွေဟာသွေးထိုးချင်းချောက်စကားတွေတက်တက်တာဖြစ်တဲ့အကြောင်းအဲ့လိုသွေးထိုးချင်းချောက်တာတွေရှိနေတဲ့အကြောင်းနိုင်ငံတော်သမ္မတနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တို့ကိုတင်ပြထားပြီးတော့ချင်းချောက်ပြောဆိုသူတွေကိုဖမ်းဆီးဖို့ဆောင်ရွက်နေတဲ့အကြောင်းလဲလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကပြောဆိုထားပါတယ်ရှင်